ဟုတ်ကဲ့မြန်မာအပါအဝင်အာဆီယံ10နိုင်ငံကအစိုးရပညာရှင်စီးပွားရေးသမားအရက်ဖက်အဖွဲ့အစည်းတွေကလူပေါင်း1300ကျော်ကိုမေးခဲ့တာကနေထွက်လာတဲ့ဒီစစ်တမ်းထုတ်ပြန်ပွဲမှာ ICS Yusuf Ishak အဖွဲ့အမှုဆောင်ရာရှိချုပ်ချွန်ရှင်းကော့က
After 4 editions the survey has proven to be more relevant than
အခုလိုစီးရခန်းစား4ခုထုတ်ပြီးမှစစ်တမ်းတွေက800အရှတ်ဒေသတွေမှာအစီအမံပြောင်းလဲလာနေတဲ့ပထဝီဝင်နိုင်ငံရေးရင်ဆိုင်နေရတဲ့စင်ခေါ်မှုတွေကိုအတွင်းကြကြပူတည်နေအောင်လုပ်ပေးနိုင်တဲ့တက်သေးတွေနဲ့အတူပို့ပြီးတော့ရေးပါလာပါတယ်ဒီစီရင်ခံစားကကျွန်တော်တို့ထုတ်တာတွေထဲမှာလူအများဆုံးဖတ်ပြီးအများဆုံးကိုးကားတဲ့အချက်တွေဆက်ဖြစ်နေတာပါပညာရှင်တွေသတင်းမီဒီယာတွေအစိုးရတွေစီးပွားရေးလုပ်ငန်းတွေအရက်ဖက်အဖွဲ့တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ရှစ်တော်အချက်ဒေတာတွေတက်ရောက်မှုကြီးတဲ့လက်ရှိအမြင်တွေကျေပြန့်တဲ့ပြဿနာတွေကိုနားလည်ဖို့လဲအသုံးဝင်မဲ့မိညာမှုပါ
ဒီစစ်တမ်းတွေကို2019ခုနှစ်ထဲကစထုတ်လာခဲ့တာပါဒီတစ်ခါ2023ခုနှစ်အစည်းအဝေးကံစားရဲ့ထူးခြားမှုကိုတည်တံ့မေးရမှာတော့ဒီအရှိတောင်အရှာလေးလာရေးဖွဲ့ရဲ့အာဆီယံဆိုင်ရာညှိနှိုင်းရေးမှူးအကြီးတန်းသုတေသီ Saran CS က
Well this year's finding shows that the level of support towards the US is higher
ဒီနှစ်တွေ့ရှိချက်ထဲမှာတော့ American ကိုထောက်ခံတဲ့အဆင့်ကပိုမြင့်လာတာပြနေပါတယ်တရုတ်ဘက်ကတော့တရုတ်ရဲ့ COVID လုံးဝအမြင့်ပြတ်ရေးCOVID-0 မူဝါဒကြောင့်တတိတသက်ခွဲနေသလိုဖြစ်နေတာကြောင့်ထောက်ခံမှုအထောက်အကူမဖြစ်ခဲ့ပါဘူး။တရုတ်အနေနဲ့အာဆီယံခေါင်းဆောင်တွေနဲ့လူချင်းတွေးဖို့အခွင့်အလမ်းအများကြီးဆုံးရှုံးသွားရခြင်းမှာအမေရိကန်ကတော့အာဆီယံဒေသတစ်ခုလုံးနဲ့ပိုမိုတွဲဆုံဆွေးနွေးနိုင်ရေးပို့ပြီးတော့စ조사လှုပ်ဆောင်လာနိုင်ခဲ့ပါတယ
်။ဒီနေရာမှာထိုင်ဝမ်ရေးတရုတ်နဲ့အမေရိကန်ကြားတင်းမာမှုပုံများလာပြီးစီတင်မာမှုကိုပါဒီနှစ်ထဲပုံမှန်စီးပွားရေးသဘာဝပတ်ဝန်းကျင်အရေးတွေအပြီးစိတ်ပူလာချိန်မှာဂျာမိဘအဖြစ်ဥရောပနဲ့ဂျပန်ကိုဆက်အားကိုးလာတာအပြင်အရင်နောက်မှာဆက်အားကိုးခဲ့တဲ့ဩစတြေးလျနေရာမှာအိန္ဒိယဝင်လာတာကလည်းဒီနှစ်ထူးခြားတယ်လို့ရှရွန်ကဆက်ရှင်းပြပါတယ်။ဒါပေမဲ့မြန်မာနိုင်ငံကဖြစ်ဆိုသူတွေအတွက်တော့ဒီဂျာမိဘအဖြစ်ဥရောပထက်ဂျပန်ကိုပိုအားကိုးတာများလာတာကိုရှရွန်ကဆက်ထောက်ပြပါတယ်။ဒီပေါ်ဘာကြောင့်အခုလိုဖြစ်နေတာကို American ASEAN စီးပွားရေးကောင်စီညွှန်ကြားရေးမှူးကိုလာဖုံးမြင့်က
မြေပြင်ပေါ်တကယ်လက်တွေ့ပေါက်ရောက်မှုကြတော့ American ဘက်ကဒါ limitation တွေရှိတယ်။အဲတရုတ်ရဲ့လုပ်ပုံကဒါမြန်မာပြည်မှာလည်းမဟုတ်ပါဘူး။ချက်အောင်အရှာတကွင်နိုင်ငံတွေအကုန်လုံးအမေးကြီးကြီးပြည်သူပေါ်ထဲ့သွင်းမစင်စားပဲနဲ့သူတို့အကျိုးမြတ်တစ်ခုတည်းကြည့်တဲ့လုပ်ငန်းစဉ်တွေတရုတ်လင်္ကာတို့နိုင်ငံမျိုးတွေမှာကြွေးထောင်ကြောက်တွေအဲဒါမျိုးတွေကိုတွေ့လာရတဲ့အမျှပြည်သူတွေဘက်ကဟောအစိုးရတွေဘက်ကပါထဲထဲဝင်ဝင်ကြီးဆက်ဆံမှုအတွက်ကိုတွန့်ဆုတ်လာတာတွေ့ရတယ်။မဆက်ဆံလို့လည်းမရအောင်ငွေပမာဏကများတာအောင်နော်။သူသဖြင့်လမ်းမတာဆက်သွယ်ရေးမှာတရုတ်ကရင်းနှီးမြှုပ်နှံမှုကအရေးအများတော့ဒါကို direct balance ပြန်မျှပေးဖို့အတွက်ရာအမေရိကန်ကတော့သူသဖြင့်ဒီ democracy ရေးနဲ့နိုင်ငံတကာဇက်ခုံမှာဥစားအောင်နေတဲ့အတွက်လုံနိုင်တဲ့အတိုင်းဒါ limit ရှိတယ်။ဂျပန်ကလုံနိုင်လုံလဲလုတ်ခဲ့ဂျိုက်ကာလိုမျိုးဖွဲ့စည်းနေတဲ့တစ်ဆင့်လုတ်ခဲ့တယ်။နောက်ပြီးတော့ပြည်တွင်းနိုင်ငံရေးဇက်ခုံပေါ့နော်။အဲ့ဒီမှာနောက်ဆုံးစစ်ကောင်စီရဲ့အကြီးပိုင်းနေအထီကိုဒါရိုက်ပေါက်ရောက်မှုရှိရာလနဲ့ကိုင်ဖွဲ့စည်းရတဲ့တိုက်ပေါက်ရောက်မှုရှိတာတွေကဒီ foreign policy ဘက်ကပဲကြီးကြီး economic policy ဘက်ကပဲကြီးကြီးဂျပန်ရဲ့အခမ်းအနားပို့ပြီးတော့အရေးပါနိုင်တယ်တရုတ်နဲ့ရှင်တော့ပြည်သူဘက်ကပို့လက်ခံနိုင်တယ
်နောက်ဒီနေ့စစ်တမ်းနဲ့အရေးပါတဲ့တွေ့ရှိချက်တစ်ခုကအာဆီယံဟာနှေးကွေးပြီးမထိရောက်တဲ့အဖွဲ့ပို့ဖြစ်လာတယ်လို့ဖြေဆိုသူ82ရာခိုင်နှုန်းကျော်အထိပို့များလာတာပါဒါပေမဲ့မြန်မာအရေးအာဆီယံဘုံသဘောတူညီချက်၅ချက်နဲ့ကြိုးပမ်းမှုအခုချိန်ထိမဖြစ်မြောက်တဲ့အပေါ်မှာတော့လက်ရှိနိုင်ငံတကာကြိုးပမ်းမှုနဲ့မရနိုင်သေးတာကိုအာဆီယံအနေနဲ့ NUG အမျိုးသားညီညွတ်ဆိုရနဲ့တွေ့တာပါဝင်လမ်းကြောင်းတင့်နဲ့လုံနိုင်ဖို့ဒီစစ်တမ်းမှာတွေ့ရှိခဲ့ပုံကိုလည်းရှရွန်ကဆက်ပြီ
း The preference generally in this region is to engage in independent
ဒီဒေသထဲမှာအများလိုလားနေတာတွေကတော့ပါဝင်ပတ်သက်နေတဲ့အဖွဲ့တွေအားလုံးနဲ့လွတ်လွတ်လပ်လပ်တွေ့ဆုံမှုတွေလုပ်ဖို့ပါအဲ့ဒီထဲမှာ NUG လည်းပါပါတယ်နိုင်ငံကအတိုင်းဝိုင်းကတညတညွတ်ချင်းတုံ့ပြန်မှုပြအောင်စူးစမ်းနေတာထက်ပိုပြီးတော့အလုပ်ဖြစ်နိုင်ပါတယ်ဘာလို့လဲဆိုတော့မြမအရေးကိုကုလသမဂ္ဂထွေထွေညီလာခံနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတွေမှဆွေးနွေးခဲ့တာတွေရှိပေမဲ့တကယ်တော့အဖြစ်သဘောအတိအကျဖြစ်မလာခဲ့ပါဘူး။ပြီးခဲ့တဲ့ဒီဇင်ဘာလကပဲလုံခြုံရေးကောင်စီဆုံးဖြတ်ချက်နဲ့အကြမ်းဖက်မှုရှော့ချနိုင်ဖို့ကြိုးပမ်းခဲ့တယ်။အခုထက်ထိတော့ဒီထုတ်ပြန်ချက်မျိုးကအာဆီယံကြိုးပမ်းမှုကိုထောက်ခံပေးတာနဲ့ဥဆောင်မှုယူပေးဖို့လမ်းပြတာတွေတော့ရှိပါတယ်။အဲ့တော့နိုင်ငံအများစုခံစားလာရတာကနိုင်ငံတကာအတိုင်းဝိုင်းနဲ့တည်းမရတော့ဘူး။ပြည်တွင်းကအဖွဲ့တွေအားလုံးနဲ့ဆက်သွယ်ရေးလမ်းကြောင်းမှာဖွင့်ပြီးတော့စ조사တက်ပြီလို့ဖြစ်လာတယ်လေ။အဲ့ဒီထဲမှာ NUG နဲ့မကပါဘူး။နိုင်ငံနဲ့တခြားအဖွဲ့တွေအများကြီးပါပါတယ်။တိုင်းရင်းသားလက်နက်က EAO တွေနဲ့ PDF တွေနောက် CRPH လွှတ်တော်ကိုစားပြုကော်မတီတို့လည်းအပါအဝင်ပါ
။တကယ်တော့မြန်မာပြည်အင်ဒိုနီးရှားနိုင်ငံဥက္ကဋ္ဌအသစ်ဖြစ်ဂျိုးပန်းလာချိန်မှာ မလေးရှားဘက်ကလည်းထိုင်းကိုပါပိုလုပ်ပေးဖို့တောင်းဆိုလာတာကလည်းထူးခြားတယ်လို့ဒီအာဆီယံကြွမ်းကျင်သူတွေကဆိုပါတယ်ခင်ဗျ။